မြန်မာနိုင်ငံတဝန်းအခြေခံပညာအကြောင်းတွေကိုဒီသတင်းပတ်တည်းမှာပဲပြန်ဖွင့်လိုက်ပေမဲ့လက်နက်ကင်ပဋိပက္ခတွေကြုံတွေ့နေရတဲ့ရခိုင်ပြည်နယ်မှာတော့ကြောင်းတော်တော်များများပြန်မဖွင့်နိုင်သေးတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထုံးပါ COVID-19 ကပ်ရောဂါကြောင့်ပုံမှန်ကြောင်းဖွင့်ချိန်ထဲတလကျော်နောက်ကျပြီးမှအင်္ဂါနေ့ကပဲအထက်တန်းကြောင်းတွေကိုပြန်ဖွင့်ခဲ့ပေမဲ့အထက်တန်းကြောင်းပေါင်း440လောက်ရှိတဲ့ရခိုင်ပြည်နယ်မှာတော့ကျန်းမာရေးသတ်မှတ်ချက်နဲ့ကိုက်ညီတဲ့ကြောင်း50ကျော်ကိုပဲပြန်ဖွင့်နိုင်သေးတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဆရာနဲ့ကြောင်းသားမရှိတာရောလုံခြုံရေးစိတ်မချရတာတွေကြောင့်ပါပိတ်ထားရတဲ့ကြောင်းက11ကျောင်းရှိတယ်လို့လည်းရခိုင်ပြည်နယ်ပညာရေးမှူးဦးတင်သိန်းက VOE ကိုပြောပါတယ
်။ပိတ်ထားရတာစိတ်တကြောင်းပဲ၊ကျန်းတဲ့ကြောင်းတွေအကုန်ဖွင့်တယ်။ဘာဖြစ်စို့ဆရာဆရာမတွေဝန်ထမ်းတွေကဒီကြောင့်တွေကိုရောက်နေကြပြီကလေးတွေသာသင်ဖို့အတွက်သူတို့ကျန်းမာရေးဌာနနဲ့ဒါဒီကိုဗစ်နဲ့ကာကွယ်တက်စီမှုဆိုတဲ့ဒီမှာစီစဲရတဲ့အချက်တွေနဲ့တော့မကိုက်ညီသေးတဲ့အတွက်ကြောင့်အကိုက်ညီအောင်ဆောင်ရွက်နေကြတယ်ဒါပေမဲ့ကိုက်ညီလို့သာသင်လို့ရပြီဆိုလို့ဒါသာသင်နေတဲ့အကြောင်းက50%တောင်ရှိတယ
်ရခိုင်ပြည်နယ်ကအကြောင်းတချို့မှာဆေးဖြန့်မှုဆေးတွေမရောက်သေးတာအိမ်သာအမိုက်ပုံးတွေကကျန်းမာရေးသတ်မှတ်ချက်တွေနဲ့မကိုက်ညီတာလက်စည်းစရာနေရာတွေစီစဉ်နေတာတွေမပြည့်ပြတ်သေးတာတွေကြောင့်ကြံ့ကြာမှုတွေရှိနေတယ်လို့လည်းပြောပါရယ်။လက်နက်ကင်တိုက်ပွဲတွေကြောင့်တိမ့်နဲ့ချီတဲ့ဒေသခံတွေရှောင်တိမ့်နေရခြင်းမှာကျောင်းသားတွေပညာရေးထိခိုက်နေရတဲ့အခြေအနေကိုဖြေရှင်းဖို့အရေးတကြီးလိုအပ်နေတယ်လို့လည်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကသုံးသပ်ပါရယ်။
အစိုးရရဲ့ကင်တွယ်မှုဒီကျောင်းသူကျောင်းသားတွေအပေါ်မှာပညာရေးအပေါ်မှာအထူးသဖြင့်ဒီစေဘေးရှောင်ကလေးငယ်များရဲ့ပညာရေးကိုပံ့ပိုးမှုလုပ်တဲ့အခါမှာအားနည်းနေစေဖြစ်ပါတယ်ဒီလိုအခြေအနေနဲ့တော့သွားမယ်ဆိုလို့ရှိရင်ဒီတိုက်ပွဲရှောင်စခန်းတွေကကလေးမရဲ့ပညာရေးအခွင့်အလမ်းဟာဒီတစ်နှစ်နှစ်နှစ်မှနေပြီးတော့ဆုံးရှုံးသွားနိုင်ရှိရှိပါတယ်အစိုးရကယူမဆိုင်တဲ့အတွက်ကြောင့်မို့သူတို့ပညာရေးကိုဆက်ပြီးတော့စိတ်မဝင်စားတဲ့အထိဒီ drop out ရာခိုင်နှုန်းတွေအများကြီးများလာနိုင်တယ်ဟိုတိုက်ပွဲရှောင်စခန်းမှာနေရတဲ့အကျောင်းသူကျောင်းသားတွေကို remedy ပေါ့နော်ဒီပညာရေးနဲ့ပတ်သက်ပြီးတော့ရှေ့ဆက်ဖို့အခွင့်အလမ်းကိုဖန်တီးပေးရမှာဖြစ်တယ်လို့သူတို့ပညာတင်ဖို့အခွင့်အလမ်းကိုလည်းအစိုးရကတခြားသောကျောင်းတွေမှာမတူနိုင်တဲ့မူဝါဒမတူနိုင်တဲ့ဒီလုံထုံးလုံးနည်းတွေနဲ့တွားမှာဖြစ်ပါတယ်
ဥရောပသမဂ္ဂ EU ကတော့မြန်မာနိုင်ငံရဲ့ပညာရေးပြုပြင်ပြောင်းလဲမှုတွေအတွက် Euro 38.6 မီလီယံကိုဇူလိုင်လ22ရက်နေ့ကပေးအပ်ခဲ့ပါတယ်။ COVID ကာလကျောင်းတွေပြန်ဖွင့်နိုင်မှုအစီအစဉ်နဲ့ရခိုင်ပြည်နယ်မှာပညာရေးလလန်းမီရရှိရေးတို့အတွက်အစိုးရနဲ့ဥရောပသမဂ္ဂတို့တွဲဆောင်ဆွေးနွေးမှုအပြီးမှာဒီထောက်ပံ့ငွေကိုပေးခဲ့တာဖြစ်ပါတယ်။ဒီထောက်ပံ့မှုဟာမြန်မာနိုင်ငံမှာအရေးအသွေးပြည့်မီတဲ့ပညာရေးကိုအလုံးလလန်းမီသင်ယူနိုင်စေဖို့အတွက်ဥရောပသမဂ္ဂကထောက်ပံ့ပေးမဲ့စုစုပေါင်းယူရို227မီလီယံတဲကတတိယအရေးထောက်ပံ့မှုဖြစ်ပါရဲ့ရှင်။ကျွန်မအင်တနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။